ရင်းကြရီခဏိချံပုံဖိုင်ရတဲ့ဘင်္ဂလားဒေ့ရှ်အစိုးရပြုစုထားတဲ့လူ9000ပါနောက်ထပ်ဆင်းရဲအဖြစ်တစ်ခုကိုမြန်မာအာဏာပိုင်နဲ့စီးပစ်ဖို့အတွက်ပြည့်ရခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momon ကအင်ကာနေမှာပြောကြားဘင်္ဂလားဒေ့ရှ် BBS သတင်းမှာဖော်ပြထားပါတယ်။အင်ကာနေအစောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနအရှိတောင်အာရှဆိုင်ယံညွှန်ကြားမှုချုပ် M. Dawa Hossein ကဒီစင်းကိုမြန်မာသံတမန်ကြီးဦးလွန်ဦးကိုတွေ့ပြောင်းပြည့်ရခဲ့တာဖြစ်ပါလေ။အင်ကာနေပြည့်ရတဲ့ဆင်းပြင်းမြန်မာအနာဘင်းကြီးစီစစ်ဖို့အတွက်အရင်ဆုံးကပေးပို့ထားတဲ့ရွန်ဂျာဆင်းကတော့9000ခွဲလောက်ရှိတယ်လို့နိုင်ငံသားဝန်ကြီးမော်မန်ကပြောပါလေ။ရွန်ဂျာရဲ့ဌာနကျန်းရေးလုပ်ငန်းစဉ်အတွက်မကြသေးခင်ကဖွဲ့စည်းလိုက်တဲ့ဘင်္ဂလားဒေ့ရှ်မြန်မာနဲ့တရုတ်တုံးပွင့်ဆိုင်အလုပ်ဖွဲ့ပထမဆုံးစီဝေးကိုမကြခင်မှာစတင်မှာဖြစ်ကြောင်းနဲ့ဒီလိုစီဝေးချင်းပေါက်ကိုအစီအစဉ်လေးလုပ်နေပြီလို့လည်းဝန်ကြီးမော်မန်ကပြောပါလေ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခုံကြရဲ့ရွန်ဂျာရဲ့ဌာနကျန်းပို့ရေးအတွက်လက်တွေ့ရှိနေစူးစမ်းလေ့လာရေးဆိုင်ရာတုံးပွင့်ဆိုင်အလုပ်ဖွဲ့ကိုဖွဲ့စည်းဖို့ဒီကရလာမျိုးကုလသမဂ္ဂအထွေထွေလာကံပြည်ထောင်စုဝေးမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့သဘောတူညီခဲ့ကြတာပါ Rangers ဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာစစ်အကသူတို့ကိုစီးစစ်ပြီးကြံလက်ခံမှာဖြစ်ကြောင်းပြောသလိုသူတို့ဌာနေပြန်ရင်အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကကုလသမဂ္ဂအဖွဲ့ဝင်နဲ့ပါလက်တွဲဆောင်ရွက်နေတာဖြစ်ပါလေလက်ရှိမှာဘင်္ဂလားဒေ့ရှ်အစိုးရက Rangers တပ်သားကျော်ကိုလက်ခံထားရတာပါ